တိတ်ဆဝိုင်းနေကအချင်းထောင်မှာတောက်ချာနေကကွဲလွန်သွားခဲ့တဲ့အသက်48နှစ်အရွယ်ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗာလီကိုအောင်းမေ့တဲ့အနေနဲ့မော်စကိုမြို့ကစလိုဗက်စကီစတုန်းကြောက်တိုင်စီကိုရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီတနင်္ဂနွေကတွားရောက်ကားဝပြစ်ခဲ့ပါတယ်လေစာအတွေ့ယူထိုက်တဲ့အလက်ဆီရဲ့ခွန်အားနဲ့ဆောင်ရွက်ချက်တွေကိုဂုဏ်ယူစွာမှတ်တမ်းတင်ထားပါမယ်လို့လည်းတန်အမကြီးထရေစီကပြောဆိုခဲ့ပါတယ်။အလက်ဆီနာဗာလီနဲ့တကွနိုင်ငံရေးဖိနှိပ်မှုတွေကြောင့်သိဆုံးခဲ့ရသူတွေနဲ့မိသားစုဝင်တွေလှုပ်ဖော်ကိုင်းဖက်တွေနဲ့ထောက်ခံသူတွေအတွက်ဝမ်းနည်းပူဆွေးမှုလက္ခဏာအဖြစ်ဆော်လော့ဖစကီစတုန်းကြောက်တိုင်မှာလူတွေလာရောက်ကာရဝပြုတ်ကြတာပါ။ဆိုဗီယက်ခေတ်ကဖိနှိပ်မှုတွေအတွက်ရည်စူးတဲ့မော်စကိုမြို့က Wall of Grief ဆိုတဲ့ခြေဝါအဆောက်အုံနားမှာလဲအလက်ဆီတိတ်ဆုံးမှုကြောင့်ဝမ်းနည်းပူဆွေးနေတဲ့သူတွေဝင်မလာနိုင်အောင်လို့ရဲတွေကအကအရန်တွေချထားတာပါရုရှားမျိုးအတော်များများမှာတော့အလက်ဆီတိတ်ဆုံးတဲ့အတွက်ဝမ်းနည်းပူဆွေးမှုအထိမ်းမှာ life လို့နဲ့ရာနဲ့ချီတဲ့လူတွေကိုရုရှားရဲတပ်ဖွဲ့ကထိန်းသိမ်းခဲ့တယ်လို့လူခွင့်ရေးသမားတွေကပြောပါတယ်